Welcome to the Voice of America in Burmese.
မင်္ဂလာပါစေပါတော်ဒါရှင်များရှင် view breakdown ကနေ2025ခုနှစ် February လ26ရက်ပို့တဘူးညပိုင်း view မြန်မာပိုင်းအစီအစဉ်တွေကို American မြန်အောင်စု Washington DC မြို့တော်ကနေပြီးတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် view radio အစီအစဉ်တွေကို light to meter 1925နဲ့30အပြင် light meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်တော့အစီအစဉ်တွေကိုကျွန်မလီမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းလေးကိုအလိမ္မာနဲ့တူပြပြပါမယ်ဒီညမှာထူးခြားတဲ့သတင်းလေးကတော့အမေရိကန်အစိုးရအသုံးစရိတ်တွေလုံလုံလောက်လောက်ရဖို့စီစဉ်နိုင်ခဲ့တယ်လို့လွှတ်တော်ဥက္ကဋ္ဌကပြောပါတယ်သမ္မတ Trump ရဲ့ရွှေရောင်ကတ်လို့ခေါ်တဲ့ Gold Cup အစီအစဉ်တွေမကြခင်စတင်ပါတော့မယ်ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ် Antonio Guterres ကတော့မကြခင်ဘင်္ဂလားဒေ့ရှ်ကိုတွားရဖို့ရှိနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းလေးကိုပြပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ကစည်ရင်နောက်ဆုံးအခြေအနေနဲ့နားဆင်ရမယ့်အပြင်ရခိုင်ပြည်နယ်ဘက်ကစည်ရင်အခြေအနေနဲ့ပတ်သက်ပြီးတော့
တက်ကောင်ပြေးပြရဲဒါလေကြောင်းတိုက်ခိုက်မှုတွေပြုလို့လာတာလည်းရှိတယ်ကျေးရွာတရှုံးမို့လေဒါပုံချေတိုက်ခိုက်ပြရတယ်ရှိတယ်
ရခိုင်စည်ရေးစောင့်ကြည့်နေသူတူကပြောပြပေးသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ဒီသတင်းနဲ့အတူမြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံအဖြစ်မြန်မာနိုင်ငံစည်ရင်ဝင်လာတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်သွားရပါမယ်ဒါအပြင်ပုံတစ်ခုညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေနွေကန်ဂျန်စီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍအစရအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်ခင်လေးနဲ့အတူပြောပြပေးသွားပါမယ်ရှင်
အမေရိကန်ဆိုရအသုံးစရိတ်အတွက်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲ၊ကန့်ကွက်မဲ215မဲနဲ့အတည်ပြုနိုင်မှုအတွက်လုံလောက်တဲ့အရေးအတွက်ရဖို့လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကစီစဉ်နိုင်ခဲ့ပါတယ်
။ We have a lot of hard work ahead of us, but we are going to deliver the America First agenda. We're going to deliver all of it, not just parts of it, and this was the first step in that process.
ရှေ့မှာလှုပ်ရှားရည်များကြီးကြံပါတယ်။ဒါပေမဲ့လည်းအမေရိကန်သားပထမဦးစားပေးဆိုတဲ့မူဝါဒကိုတော့အောင်မြင်အောင်လုပ်မှာပါ။တဝက်တစ်ပြက်မဟုတ်ပဲအားလုံးအောင်မြင်အောင်လုပ်မှာပါဒါကဒီလုပ်ငန်းစဉ်ရဲ့ပထမခြေလှမ်းပါလို့အင်္ဂါနေ့ညမှာလွှတ်တော်ဥက္ကဋ္ဌကသတင်းတောက်တွေကိုပြောလိုက်တာပါလွှတ်တော်ဥက္ကဋ္ဌနဲ့တခြားအောက်လွှတ်တော် Republican ခေါင်းဆောင်တွေကတော့ American နေဆက်လုံခြုံရေးမိသားစုတွေနဲ့အလုပ်ကိုင်ဖန်တီးသူတွေကိုဝင်ငွေလျှော့ပေါ်ပေးရေးစွန့်အင်္ဂါနာမှာ American ကပြန်လည်လွှမ်းမိုးထားနိုင်ရေးကမ္ဘာစက်ခုံပေါ်မှာ American ရဲ့ရည်တည်မှုအားကောင်းစေရေးအပြင် American ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေပုံမထိရောက်စေရေးကိစ္စတွေကိုအကောင့်ထည့်ဖော်နိုင်မှုတွေဥပဒေမူကြမ်းကရည်ရွယ်ထားကြောင်းကြီးညာချက်မှာဖော်ပြထားပါတယ်။အောက်လွှတ်တော်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင်ဟတ်ကင်းဂျက်ဖရီကတော့စစ်ပြန်တွေရဲ့အကျိုးခံစား권နဲ့ဝင်ငွေနှဲသူတွေအတွက်အစားအသောက်နဲ့ကျန်းမာရေးအထောက်ပံ့အစီအစဉ်တွေကိုဖျက်တောက်ဖို့ Republican တွေကကြိုးပမ်းနေတာလို့တုံ့ပြန်ခဲ့တာပါ။ Republican တွေရဲ့အသုံးစရိတ်မူကြမ်းဟာအလွန်အကျွံနိုင်တယ်လို့တုံ့နှုံပြောဆိုခဲ့ပြီးချမ်းသာတဲ့သူတွေပေါ်ဒေါ်လာ 4.5 trillion အခွန်တွေလျှော့ပေးဖို့လုပ်နေတာလို့လည်းပြောထားပါဗျ။သမ္မတ Donald Trump ကတော့ပြည်တွင်းမှာသူ့အစိုးရမူဝါဒတွေကိုအကောင့်ထည့်ဖော်နိုင်အောင်ဥပဒေကိုအတည်ပြုဖို့လည်းလွှတ်တော်အမတ်တွေကိုတိုက်တွန်းထားပါဗျရှင်။
ယူကရိန်းသဘာဝတရားစာတာတွေကရတဲ့အကျိုးအမြတ်တွေပြန်ပြီးတော့ယင်းနှိမ့်နံမဲ့ Facet ရန်ပုံငွေတစ်ခုထူထောင်ဖို့ American ပြည်ထောင်စုနဲ့ယူကရိန်းအကြားမူပေါင်းသဘောတူညီချက်ရထားပြီလို့ဒီညီနိုင်မှုနဲ့နှီးဆက်တဲ့တာဝန်ရှိသူတွေကပြောပါရယ်ယူကရိန်းရေနံသဘာဝဓာတ်ငွေနဲ့ဓာတ်သတ္ထုတွေကရတဲ့ငွေ90ရာခိုင်နှုန်းကိုယင်းနှိမ့်နံဖို့ဒီအစီအစဉ်မှာပါဝင်မှာပါ American အနေနဲ့လည်းစီးပွားရေးအရာတည်ငြိမ်ပြီးတော့ဖွံ့ဖြိုးတိုးတက်မဲ့ယူကရိန်းဖြစ်စေဖို့ကတိပြုတယ်လို့လည်းပါဝင်ပါရယ်ဒီသဘောတူထားတဲ့မူပေါင်းမှာယူကရိန်းလုံခြုံရေးအတွက် American အာမခံချက်မပါဝင်ပေမဲ့လည်းဒီကိစ္စကိုညှိနှိုင်းဆဲပဲလို့တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းသမ္မတ Vladimir Zelensky အနေနဲ့လည်းအမေရိကန်နိုင်ငံ Washington DC မြို့တော်ကိုလာမဲ့တောက်ကြာနေမှာလာရောက်ဖို့ရှိပြီးတော့အမေရိကန်သမ္မတ Donald Trump နဲ့တွေ့ဆုံဖို့ရှိပါတယ်ယူကရိန်းသမ္မတ Zelensky လာရောက်တဲ့အချိန်မှာဒေါ်လာ trillion ပေါင်းများစွာတန်ဖိုးရှိတဲ့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့သမ္မတ Donald Trump ကနေပြီးတော့ပြောထားပါတယ်ရှင်
American ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ပြီးယင်းနှီးမြုပ်နှံမှုလုံခြုံလိုသူနိုင်ငံသားတွေအတွက်ဖိတ်ခေါ်တဲ့ရွှေရောင်ကတ်လို့ခေါ်တဲ့ Gold Cup အစီအစဉ်ကို American သမ္မတ Donald Trump ကအကောင့်ထဲဖော်မှာဖြစ်ပြီးဒီသတင်းပတ်နှစ်ပတ်အတွင်းစတင်နိုင်တယ်လို့ပြောပါတယ
် We're going to be selling a gold card. You have a green card. This is a gold card. We're going to be putting a price on that card of about $5 million, and that's going to give you green card privileges plus. It's going to be a route to citizenship.
General Gukat Yamame, Green Card Le Yame, Gukat Le Yabame, Cigaro Dolang Adam Pibido, Green Card Lu Queen Yiri Yabame, Nanganale Pilamava, Digago Webby, the Twiri, General Dimigo Yala Mava, Lutamra Donet Tramga, Faywell and Sangaya Niga, Biotagiraba, Gukat Kaisang Duriha, American Pirazuma, Gomni Longanri, two round middle, Logan, Pandibin and Mapitlo, a Conle B Mapide, Lu Tramga Piobare, any Gomni Riha, American Pirazu. ဆိုတဲ့ပညာရှင်တွေကိုခေါ်ယူတဲ့အခါမှာငွေပေးပြီးခေါ်ယူရမှာဖြစ်တယ်လို့ဂိုကတ်ဘောင်းတက်တန်းလောက်ရောင်းချမှာဖြစ်တယ်လို့လဲဆိုပါတယ်ထရမ့်အဆိုပြုတဲ့ဂိုကတ်နဲ့လက်ရှိ ပါလက်စတိုင်းအကျဉ်းသားယာနဲ့ချီပြီးတော့ပြန်လှုပ်ပေးဖို့အတွက်အစ္စရေးတစားကန်၄ဦးရဲ့ရုတ်အလောင်းတွေကိုကြာကြာရင်းနေမှာအစီအစဉ်တိုင်းဟာမတ်စ်တွေဘက်ကပြန်ပေးမယ်လို့ပြောလိုက်ပါတယ်အပြစ်ရစဲရစ်ပထမအဆင့်တပ်မကုံဆုံးခင်မှာအခုလိုပြောလိုက်တာပါဟာမတ်စ်တွေကတစားကန်တွေကိုရရဆက်ဆက်ဆက်ဆံခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အစ္စရေးဘက်ကတော့အကျဉ်းသားချောက်ရာလောက်လှုပ်ပေးရေးအစ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ Lightometer 19 kHz 15653ည Lightometer 25 kHz 11803ည Lightometer 30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာ Lightometer 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဉာဏ်ထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ကုလသမဂ္ဂအကြီးအကဲရဲ့ရှီလာရဲမှာသွားမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာရိုဟင်ဂျာတွေကိုနိုင်ငံတကာကအကူအညီပေးရေးဆွေးနွေးဖို့စီစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဂျာဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနုစ်နဲ့ဖိတ်ကြားချက်အရမတ်လ13ရက်နေ့ကနေ16ရက်နေ့ထိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသွားရောက်မှာပါ။ဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းကိုရိုက်ခတ်နေတဲ့ရိုဟင်ဂျာအရေးနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပုံမစိုးဝါလာနေတဲ့လူသားချင်းစာနာမှုအကျက်အတဲတွေပေါ်စိုးရိမ်မှုတွေကိုနားလည်ကြောင်းလည်းကုလသမဂ္ဂအတွင်းမှုချုပ်ကဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်ထံမနေ့တုန်းကပေးပို့တဲ့စာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတဆင့်ဒေသရင်းနိုင်ငံတွေအာဆီယံအသင်းဝင်တွေသက်ဆိုင်သူတွေနဲ့အတူမြန်မာနိုင်ငံကနိုင်ငံအကျက်အတဲတွေကိုဖြည့်ရှင်းနိုင်မှုအတွက်ရိုဟင်ဂျာတွေဘေးအန္တရာယ်ကင်းကင်းနဲ့ကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်မှုကြိုးပမ်းမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်ကတော့ဒီသတင်းပတ်အစောပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေအကူအညီပေးရေးဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်အပါအဝင်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်နိုင်ငံတကာအကူအညီထောက်ပံ့တွေဖြတ်တောက်ရာကကမ္ဘာတလွားစာနာမှုလုပ်ငန်းတွေမှာအခက်အခဲတွေကြုံနေခဲ့ချိန်မှာပဲကုလသမဂ္ဂတာဝန်ရှိသူတွေကရိုဟင်ဂျာတွေအရေးကူညီပေးနိုင်မယ့်နည်းလမ်းတွေရှာဖွေနေတာလည်းဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုပ်မိုင်းနဲ့ပောက်ကွဲစီတက်တဲ့ဆစ်လက်နက်တွေကြောင့်ထိခိုက်သေးဆုံးမှုအများဆုံးနိုင်ငံဖြစ်လာတဲ့အတွက်အရက်သားတွေကာကွယ်စောင့်ရှောက်ဖို့အတွက်အရေးတကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညီနိုင်ရေးရုံး UNOCHA ကသတိပေးထားပါတယ်။မိုင်းအန္တရာယ်ကင်းရှင်းရေးလှုပ်ရှားမှုနဲ့အသိပညာပေးတာမြေမြုပ်မိုင်းဒဏ်ခံရသူတွေကိုအကူအညီပေးတာတွေလုပ်ကိုင်ဖို့အရေးကြီးပြီးတော့ဒီအတွက်ရန်ပုံငွေနဲ့အရေးတကြီးလိုအပ်နေတဲ့အကြောင်း UNOCHA ကပြောဆိုထားပါတယ်။2023ခုနှစ်စည်ရင်းတွေအရမြန်မာနိုင်ငံဟာကမ္ဘာမှာမြေမြုပ်မိုင်းနဲ့စစ်ပွဲအတွင်းပောက်ကွဲစီတက်တဲ့ဆစ်လက်နက်အကျဉ်းအကျံပစ္စည်းကြောင့်ထိခိုက်ဒဏ်ရာရမှုဟာဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေထက်များတဲ့အကြောင်း Mind Free မြန်မာအဖွဲ့ကလည်းဒီကနေ့အစီရင်ခံစာထုတ်ပြန်ပါတယ်။လက်နက်ကိုင်တိုက်ပွဲတွေအနေအားအနှက်ဖြစ်ပွားနေသလိုမြေမြုပ်မိုင်းအန္တရာယ်ကြောင့်ထိခိုက်မှုရှိနိုင်တဲ့မြို့နယ်ပေါင်း190ရှိတဲ့အတွက် တိုင်းပြည်ရဲ့နေရာတဝက်ကျော်ဟာအန္တရာယ်ရှိတဲ့နေရာတွေဖြစ်နေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ် January လကနေ September လအထိကောက်ယူထားတဲ့စာရင်းအရမြန်မာနိုင်ငံမှာမြင်းမြုံမိုင်းနဲ့ပောက်ကွဲစီတက်တဲ့စစ်ကြံလက်နက်ပစ္စည်းတွေကြောင့်အရသာသေဆုံးဒဏ်ရာရသူ889ဦးအထိရှိတယ်လို့ဖော်ပြထားပါတယ်ရှင့်။
တရုတ်စစ်တပ်ကထိုင်ဝမ်နောက်တောင်ကမ်းရိုးတန်းကမ်းလွန်ပင်လယ်ပြင်မှာပစ်ခတ်တဲ့စီးရီးလေ့ကျင့်မှုတွေလုပ်ခဲ့တယ်ပေါ့။အန်နီများပြီးရန်လိုတဲ့လုပ်ရည်အဖြစ်ထိုင်ဝမ်ကပြောလိုက်ပါတယ်။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားတဲ့တရုတ်နိုင်ငံကအစင့်မြင့်အရာရှိတယောက်ကတော့ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မှာကြီးထိန်းချုပ်မှုအောက်ပြန်ရောက်အောင်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကတော့လွန်ခဲ့တဲ့3နှစ်အတွင်းစီးရီးလေ့ကျင့်မှုကြီးတွေအပါအဝင်တရုတ်စစ်တပ်ရဲ့လှုပ်ရှားမှုတွေပေါ့ထပ်တလဲလဲကန့်ကွက်နေပါတယ်ရှင်။
ထိုင်းနိုင်ငံမှာဘတ်စကားတိမ်းပေါက်တာကြောင့်လူ18ဦးထပ်မံသေဆုံးသွားပြီးတော့23ဦးဒဏ်ရာရသွားပါတယ်။ထိုင်းနိုင်ငံအရှေ့ဘက်ဒေသမှာလေးလာရေးခီးသွားတဲ့ဘတ်စကားဟာဒီကနေ့ဖေဖော်ဝါရီလ26ရက်နေ့မှာဗရိတ်မမိဘဲနဲ့လမ်းဘေးတောင်လျံတွေကိုဝင်တိုက်ပြီးတော့မှောက်သွားတာလို့ရဲတွေကပြောပါတယ်။အနေပိုင်းကိုမောင်းသွားစင်မှာဗရိတ်မမိတော့တာပါ။ယင်မောင်းလဲယင်ကိုမထိန်းနိုင်တော့ဘဲနဲ့မှောက်သွားတာလို့ထိုင်းရဲမူကြီးကပြောပါတယ်။တေဆုံးသူတွေဟာလေးလာရေးခီးထွက်ကြတဲ့အသက်အရွယ်ရောက်ပြီးသားတွေဖြစ်တယ်လို့သူကဆိုပါတယ်။ဘတ်စကားပေါ်မှာ49ဦးပါဝင်ပြီးတော့အားလုံးဟာထိုင်းလူမျိုးတွေဖြစ်တယ်လို့ရဲကရိုက်တာသတင်းဌာနကိုပြောပါတယ်။ဘန်ကောက်မြို့အရှေ့ဘက်မိုင်တရာကျော်အကွာပရာချင်ဘူရီပြည်နယ်ကယင်းတိမ်းမောက်တဲ့နေရာမှာကယ်ဆယ်ရေးသမားတွေစက်ချီနီတွေကယ်ဆယ်ရေးဆောင်ရွက်နေတာကိုဆိုရှယ်မီဒီယာမှာတွေ့ရပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခလီနဲ့အတူကျမလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မှတစ်ခုကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်ရဲ့ကူညီမှုတွေရော့ကျလာနေတာ။ရုရှားရဲ့အရှိန်မြင့်ထိုးစစ်ဆင်တိုက်ခတ်မှုကြောင့်တိုင်းပြည်ရည်တည်ရေးအတွက်ပါစိုးရိမ်မှုတွေနေချိန်မှာပဲယူကရိန်းနိုင်ငံသားအများစုဟာအနာဂတ်အပေါ်အကောင်းမြင်နေကြဆဲဖြစ်တယ်လို့စစ်တမ်းတွေမှာဖော်ပြပါဗျ။ဒီကြောင့်လက်စီယာဘက်ကလေးယူကရိန်းနိုင်ငံခီးဖ်မြို့ကနေပြီးတော့သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ခီးဖ်မြို့လယ်မှာရှိတဲ့လွတ်လပ်ရေးပန်းခြံဟာ2022ခုနှစ်အထိပန်းနေနဲ့ပြည်နေခဲ့တာပါ။ရုရှားကစတင်ကျူးကျော်တိုက်ခတ်ချိန်မှာတော့ကြာဆုံးသွားတဲ့စစ်သည်တွေအတွက်အမွေဘွေအဖြစ်နဲ့ပြည်သူတွေကယူကရိန်းအလံတွေလာဆိုင်ထားကြပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအလံတွေလည်းရာနဲ့ချီပြီးများလာခဲ့ပါတယ်
။ကြာကြာတွေနဲ့ဘာလို့လဲ
။ပူလေးအတွက်အမတ်တရအနေနဲ့ဒီကိုအလံလာဆိုင်တာပါလို့ယူကရိန်းအမျိုးသမီးတဦးကပြောသွားတာပါ။ဒီနေရာမှာအများရန်တရားမဟုတ်တယောက်တော့ရှိနေတတ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်3နှစ်ကျော်လာတဲ့အခါမှာတော့ကီယက်ဖ်မြို့ကနေအကြမ်းမှာခံစားချက်တွေလည်းအမျိုးမျိုးရှိနေကြပါတယ်။ဒါရီယာရဲ့ခင်ပွန်းဟာရှေ့တန်းမှာတိုက်ပွဲကြခဲ့တာ
ပါ
။နောက်ထပ်ကီယက်မြို့ကလူဒမီလာကလည်းရှေ့တန်းမှာလွန်ခဲ့တဲ့3လကပျောက်သွားတဲ့ခင်ပွန်းကိုပြန်တွေ့ကျင်ပါတယ်လို့ပြောပါတယ
်
ကီယက်မြို့သူလီနာကတော
့
နိုင်ငံရေးတွေမစင်စားဘူးဒီစစ်ပွဲကြီးပြီးဆုံးပြီးကောင်းကင်တစ်ခုထဲအောက်မှာအားလုံးငြိမ်းချမ်းစွာအသက်ရှင်နေထိုင်ကြတာကိုပဲလူလားပါတယ်
Kiev International Institute of Sociology လို့ခေါ်တဲ့လူမှုဗေဒ NGO အဖွဲ့ဟာယူကရိန်းမှာရှိနေတာနှစ်ပေါင်း30လောက်ရှိပါပြီ။သူတို့စစ်တမ်းအရယူကရိန်းအများစုဟာအကောင်းမြင်တဲ့ဘက်မှာရှိနေကြတာကိုတွေ့ရတယ်လို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Anton Rushevsky ကပြောပါတယ
်။ Bishop Vistivitsotki всё одно верячу.
နောက်ဆုံးနိုင်ငံတွေကအထူးချာကူညီမယ်ဆိုရင်ဒီစစ်ပွဲကိုနိုင်နိုင်တယ်လို့ယူကရိန်းနိုင်ငံသား80ရာခိုင်နှုန်းကျော်ကယူဆထားပါတယ်။
နိုင်ငံတကာရီပပ်ဘလစ်ကန်အဖွဲ့ IRI ကမနစ်ကကောက်ယူခဲ့တဲ့စစ်တမ်းမှာလည်းဒီစစ်ပွဲကိုအနိုင်တိုက်နိုင်တယ်လို့ယူကရိန်း88ရာခိုင်နှုန်းကယုံကြည်ထားတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့2022ခုနှစ်ကျူးကျော်စစ်စတင်ချိန်မှာတော့အများစုကအဲ့ဒီလိုယုံကြည်ခဲ့ကြတာမဟုတ်ပါဘူး။စစ်ပွဲစတင်တဲ့ပထမနေ့ကတည်းကယူကရိန်းပြည်သူတွေရဲ့စိတ်နေသဘောထားကိုစောင့်ကြည့်လေ့လာနေခဲ့တဲ့ဆက်သွယ်ရေးသုတေသနအဖွဲ့ကညွှန်ကြားရေးမှူးAdam Zaka Chanko ကတော့အဲ့ဒီလိုဖြစ်တာတဘာဝပဲလို့ပြောပါတယ
် Zaras nai skladnisha shtuka sho
ရေကြီးဆုံးချက်ကအခြေအနေတွေပိုကောင်းလာအောင်ဘယ်လိုလုပ်ရမလဲဆိုတာလူတွေကသိမနေတာပါအများစုက Trump အပေါ်မှာပဲအာရုံစိုက်နေပြီးသူဘာလုပ်မလဲဆိုတာကိုမျှော်လင့်စောင့်ဆိုင်နေကြပါတယ
် Ukraine အကြားစိတ်ဓာတ်ကြတာပင်ပန်းနာတွေဖြစ်လာတာကိုလည်းလူမှုဗီဒပညာရှင်တွေတွေ့လာရပြီးအဲ့ဒါတွေကတွဲဆုံဆွေးနွေးမှုကိုစန့်ကျင်တဲ့စိတ်တွေကြီးထွားစေတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲယူကရိန်းပြည်သူတွေရဲ့စစ်တပ်အပေါ်ယုံကြည်မှုက 90ရာခိုင်နှုန်းလောက်တောက်လျှောက်ရှိနေခဲ့တယ်လို့ဆိုပါတယ်။အမေရိကန်ထောက်ပံ့ပေးထားတဲ့ယူကရိန်းလူမှုဗေဒအဖွဲ့တစ်ခုရဲ့စစ်တမ်းအရလဲမျိုးချစ်စစ်ကယူကရိန်းတွေကိုပို့ပြီးစီးလုံးစေတာတွေ့ရတယ်လို့ဆိုပါတယ်။ဒီအထက်ကနေနိုင်ငံရေးအရတန်းပြီဘလို့ပြန်ထလာမလဲဆိုတာကတော့တီးကြမေးခွန်းဖြစ်လိမ့်မယ်လို့ဒီလူမှုဗေဒအဖွဲ့ကဆာဟီဒမ်ဘစ်ကီကပြောပါတယ
်။ Пожертвование, которое пошло со спильства, это действительно
အခုလိုပေးဆပ်နိုင်စွမ်းရှိနေတာကရင့်ကျက်မှုခံနိုင်ရှိမှုနဲ့ဇွဲရှိမှုတွေကြောင့်ဖြစ်ပါတယ်လူမှုအတိုင်းအဝိုင်းကတကယ်ပဲရင့်ကျက်ခဲ့သလားဆိုတာကတော့စစ်ပွဲကြီးပြီးသွားတဲ့အခါနိုင်ငံရေးတွေပြန်လှုပ်ခွင့်ရကြရင်တွေ့ရပါလိမ့်မယ
်ဒီတော်တွင်လူတူချင်းစီအတွက်အားလုံးအဆင်ပြေသွားမှာပါလို့အတိပယ်ရတဲ့ယူကရိန်းရော့ဂီတာအဖွဲ့တစ်ခုရဲ့နာမည်ကြီးသချင်းတစ်ပုဒ်ကိုအောက်မွေဝဲပန်းချံအနီးလမ်ဘေးဂီတာအဖွဲ့တစ်ခုကတည်ဆူဖျော်ဖြေနေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါအခုဆက်ပြီးတော့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုလည်းထုတ်လွှင့်ပေးပါအောင်မယ်နျူကလ িয়ার နဲ့ပတ်သက်ပြီးတော့ပြဿနာအကြီးကြီးဖြစ်သွားအောင်ယူကရိန်းတို့လှုံ့ဆော်နေတယ်ဆိုပြီးတော့ကုလသမဂ္ဂမှာရုရှားကဆွဆွဲသွားပါတယ်နိုင်ငံတကာအနုပြုစွမ်းအင်အေဂျင်စီ IAEA ကတော့ရုရှားရဲ့လုပ်ရက်တွေကြောင့်ဒီပြဿနာကြီးပေါ်ပေါက်လာနိုင်တယ်လို့သတိပေးနေတာပါအသေးစိတ်ကိုအချက်အလက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာကိုစီသူတင်ဆက်ပေးထားပါတယ်
ယူကရိန်းနိုင်ငံချာနိုဘိုင်းနျူကလ িয়ার ဆက်ရုံမှာပျက်စီးနေတဲ့ရေဒီယိုတက်တိကြွတပေါင်းဘူအကာလက်ခုံအဆောက်အဦကိုရုရှားဒရုန်းတစ်စင်းဝင်တိုက်ခဲ့လို့မီးလောင်ကျွမ်းခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးကဖေဖော်ဝါရီလ14ရက်နေ့မှာပြောကြားခဲ့ပါတယ်ရုရှားထိန်းချုပ်ထားတဲ့ဇပူရီရှားနျူကလ িয়ার တအားပေးဆက်ရုံပေါ်ကိုတိုက်ခတ်မှုတွေပိုများပြားလာတာကြောင့်ယူကရိန်းမှာနျူကလ িয়ার ပြဿနာဖြစ်ပွားနိုင်ကိန်းပိုမြင့်လာတယ်လို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA အကြီးအကဲရာဖေးဂရော့စီကဖေဖော်ဝါရီလ9ရက်နေ့ကသတိပေးထားတာကိုအခုတိုက်ခတ်မှုကပိုပြီးမီးမောင်းထိုးလိုက်တယ်လို့ဖြစ်ပါတယ်။ဒီမှာနျူကလ িয়ার ဘေးအန္တရာယ်ဖြစ်နိုင်ခြေအတွက်ယူကရိန်းမှာတာဝန်ရှိတယ်လို့ IAEA ကမပြောလို့ဆိုပြီးကုလသမဂ္ဂဆိုင်ရာရုရှားဒုတိယအမြဲတမ်းကိုယ်စားလှယ်ဒီမီထရီပိုလီယန်စကီးကဖေဖော်ဝါရီလ17ရက်နေ့မှာဝေဖန်သွားပါတယ်။ဇပူရီရှားနျူကလ িয়ার ဓာတ်အပိဆက်ရုံအတွက်လုံခြုံရေးချင်းချောင်းမှုတွေရဲ့တခုထီသောအရင်းမြစ်ကယူကရိန်းဖြစ်ပါတယ်။သူတို့ကနျူကလ িয়ার အဆောက်အုံနဲ့အရေးသိကြီးတဲ့အခြေခံအဆောက်အုံတွေအပြင်အနာဂေါဒါမြို့ကိုပါပုံမှန်ပြစ်မှတ်ထားတိုက်ခိုက်နေပါတယ်လို့ပြောသွားတာပါ။ဒီဆွဆွဲချက်ဟာမမှန်ပါဘူး။ဥရောပမှာအကြီးဆုံးဖြစ်တဲ့အဲ့ဒီနျူကလ িয়ার ဓာတ်ပေးဆက်ရုံကိုရုရှားကတင်ထားပြီးအဲ့ဒီနေရာမှာစစ်လက်နက်ပစ္စည်းတွေချထားတာယူကရိန်းရဲ့လျှက်စစ်တအားလိုင်းတွေကိုစနစ်တကျတိုက်ခိုက်နေတာတွေဟာနျူကလ িয়ার ဆိုင်ရာပြဿနာကြီးဖြစ်လာစေဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။နျူကလ িয়ার ဆက်ရုံတွေလည်းပတ်နိုင်ဖို့တခြားနေရာကလာတဲ့လျှက်စစ်တအားကိုမိခိုရတာမို့ယူကရိန်းရဲ့လျှက်စစ်တအားအဆောက်အဦတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်နေတာဟာနောက်ဒေသတွေမှာလည်းနျူကလ িয়ার ဘေးအန္တရာယ်ဖြစ်ပွားနိုင်ခြင်းမြင့်တက်စေတယ်လို့ဂရော့စီကပြောပါတယ်။ IAEA က2024စက်တင်ဘာလမှာထုတ်ပြန်တဲ့အထူးစီရင်ခံစာမှာလည်းအလားတူကောက်ချက်ချထားတာပါ။ဇပူရီရှားဆက်ရုံနဲ့အနီးနားကတခြားဆက်ရုံတွေအခြေခံအဆောက်အုံတွေကိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားနဲ့ယူကရိန်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွတ်ဆွဲနေကြတာဖြစ်ပါတယ်။ဒါပေမဲ့ရုရှားဟာဒီနျူကလ িয়ার ဆက်ရုံကိုဒုံးကျည်ပြစ်လွတ်တဲ့နေရာအဖြစ်အသုံးပြုဖို့ပိုအားထုတ်တယ်လို့ယူကရိန်းက Greenpeace အဖွဲ့ကငားရမ်းစုံစမ်းခိုင်းတဲ့ဗြိတိသျှ MIS Magnancy ထောက်လှမ်းရေးအဖွဲ့က2024ဒီဇင်ဘာလမှာပြောပါတယ်။အစိုးရခန်းစားပါဂျူရုထောက်လှမ်းရေးဓာတ်ပုံတွေရဆက်ရုံနီးမှာဒုံးကျည်အမြောက်အများလွတ်တင်နိုင်တဲ့ရုရှားဒုံးပစ်ကွင်းတွေရဲ့နေရာတွေကိုတွေ့ရပါတယ်။ဆက်ရုံရဲ့အေးခံကဏ္ဍမှာဂရုချင်းတွေတူခံတက်လူတွေစောင့်နေတာကိုလည်းအစင်ခံစားမှာပြောထားပါတယ်။ရုရှားတပ်ဖွဲ့တွေဟာ1ကီလိုမီတာကျော်ရှည်ရှိတဲ့ဂရုချင်းတွေတူးနေတာပြင်လက်နက်ကြီးတွေချထားဖို့ခံတက်လူအရန်သားတွေလည်းတိစောင့်နေကြောင်း2024ဇူလိုင်လမှာထုတ်ပြန်တဲ့ MIS ရဲ့အစောပိုင်းစမ်းစစ်လေးလာမှုမှာဖော်ပြခဲ့တာပါ။ရုရှားဟာဇပူရီရှားဆက်ရုံကရေဒီယိုတတိကျဓာတ်ပေါင်းကို6လုံးကိုတရားမဝင်ပြန်လည်ပတ်ဖို့စီစဉ်နေကြောင်းယူကရိန်းကို Greenpeace အဖွဲ့ကသတိပေးထားပါတယ
်။ဒ ဒီလိုမမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph web စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာကိုအဝေးထိန် drone တွေနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီရပိုင်ကရရင်နဲ့ပူးပေါင်းတက်တွေကဗမော်မျိုးကိုထိုးစစ်အရှိန်မြင့်လာနေချိန်မှာပဲစစ်ကောင်စီကမနေ့တုန်းကဌာနချုပ်ကို drone တွေနဲ့တိုက်ခိုက်ခဲ့သလိုဖားကတ်နဲ့တခြားဒေသတွေကိုပါလေကြောင်းကပုံမိုတိုက်ခိုက်လာနေတာပါကချင်ပြည်နယ်ကအစီရင်နောက်ဆုံးအခြေအနေကိုမတ်စုမွန်ကတင်ဆက်ပေးထားပါတယ်ရှင
်ကချင်ပြည်နယ်ဗမော်မျိုးမှာစစ်ကောင်စီတက်နဲ့ KIA တက်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲ KIA ဌာနချုပ်လိုက်စာမျိုးကိုစစ်ကောင်စီဘက်ကအသေးခံ drone နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုမျိုးတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုအခုလိုအတည်ပြုပါတယ
်ဟုတ်ကဲ့မနေ့ကညနေပိုင်းလောက်မှာအဲ့ဒီလိုက်စာနားမှာဟိုဆူဆိုက် drone ပေါ့နော်အဲ့ဒါဘုံကျဲတယ်ရှိပါတယ်ဟုတ်ကဲ့အဲ့ drone ကြားလာတော့အဲဒီစင်းမှာနှခါဘုံကျဲတာပဲကြားပါတယ်
drone ကိုအဆုံးရှုံးခံပြီးဝင်ရောက်တိုက်ခိုက်တာကိုတော့အသေးခံ drone ဖြစ်နေတတ်မှတ်ပြောဆိုတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာလူထိခိုက်သေးပျောက်တဲ့သတင်းတော့မကြားသိရဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ပြီးခဲ့တဲ့ January 24ရက်နေ့ကလည်းလိုင်ဇာမြို့ကိုအသေးခံ drone နဲ့တိုက်ခိုက်ခဲ့ပြီးတော့အခုဒီချိန်ကတော့ဒီနှစ်အတွင်းမှာဒုတိယအကြိမ်တိုက်ခိုက်တာဖြစ်ပါတယ်ဒီအပိုင်းနေ့အတွင်းမှာ KIA ပူးပေါင်းတပ်တွေကဗမော်မြို့ကိုထိုးစစ်အရှိန်မြင့်တင်ပြီးတော့တိုက်ခိုက်လာနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလိုက်စားတာမကဘဲနဲ့တခြားဒေသတွေမှာပါလေကြောင်းကနေတိုက်ခိုက်တာတွေတိုးလှုပ်လာနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆက်ပြောပြပါတယ
်ခုတော့လေကြောင်းနဲ့တိုက်ခိုက်တာဒီ drone နဲ့ဆူဆိုက်တိုက်ခိုက်တယ်ခက်ချက်ဖြစ်နေပါတယ်ခက်ချက်ဖြစ်နေမှာသူတို့ကတော့အဲ့ဒီစာတင်ကြောင်းတွေနောက်ဘီလိုထုတ်ရဲ့အင်းတွေဟိုရွှေတူပေါ်နေတဲ့ရွှေမော်ဒီမှာလည်းဘုံကျဲတော့တွေ့ရပါတယ်ကိုလုံးလုံးတရတော့ဘာကပဲပါလဲရှိတယ်မခါတုံးခလာမတီးဘောပဲလည်းဘုံကျဲတော့ပေါ့နော်နောက်အဲကျွန်တော်တို့ဒီမုံမောင်မြို့နယ်မောင်မြို့နယ်တို့မန်စီမြို့နယ်ဘို့အဲဒေသမှာပုံမှအဲဒီဘုံကျဲတော့တွေ့ရပါတယ
်ဖားကန့်ဒေသခံတူကတော့ဒီလ24ရက်နေ့ညတကောင်ကျော်မှာဖားကန့်ဒေတာအခြေဆိုင် KIA တပ်ရင်း6ဘက်ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တယ်လို့အခုလိုပြောပြပါဗျ။အဲ
ဒီတမဟာကိုရင်း6ဒေတာပေါ့ဖက်ကန့်မြောက်ဘက်ပိုင်းအချမ်းပေါ့ရင်း6ဘက်ကိုဂျက်ဖိုင်တာနဲ့စီးနဲ့ပုံလာကျဲသွားတယ်။အဲတော့ထိခိုက်ကြရအလိုအလိုမရှိဘူးပြောတယ်။ဟင်းဖက်ကန့်တမကောင်ကဒရုန်းနဲ့စီးရဖက်ကန့်တမကောင်အဲ့ဒီမင်းချင်းဆိုင်ကဒီဆန်းကျဲဖျားကောင်ကိုဒရုန်းနဲ့ပုံလာချသွားတစ်လုံးပေါ့60ဒီရင်ချောက်ပဲဘုံခါခါလာကျဲတယ်။ဘုံခဲတဲ့ဆဲလောက်ကဘုံလာကျဲသွားသေးတယ်။အခုလိုက်ကကျဲရပေါ့နော်။ဒီနေ့ထမဖတ်တံပဲဘုံကျော်ကကျဲရပေါ့
။ဒီလ19ရက်နေ့ကလည်းမိုးမောက်မြွတ်နဲ့ဝက်ငင်းနဲ့နှင်းဤရွာတွေကိုလေကြောင်းကနေစစ်ကောင်စီကတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာမိသားစုဝင်9ဦးသေဆုံးခဲ့ရတယ်လို့အနည်းဆုံး4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ KIA ရဲ့သတင်းဌာနတစ်ခုဖြစ်တဲ့ Liza TV ကတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းလေကြောင်းကနေတိုက်ခိုက်လို့အရက်သား14ဦးသေဆုံးပြီးတော့17ဦးဒဏ်ရာရခဲ့တယ်လို့ဒီလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသလိုထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါတယ်ရှင်။
ကချင်ပြည်နယ်ဘက်ကစည်ရင်နောက်ဆုံးအခြေအနေကိုတော့မတ်စုမုံကပြောပြပေးခဲ့တာပါ။တဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကစည်ရင်အခြေအနေကိုလည်းကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်ကကြောက်ဖြူနဲ့စစ်တွေးမြို့နယ်တွေမှာစစ်ကောင်စီနဲ့အရခတ်တော်ကြားတိုက်ပွဲတွေအရှိန်မြင့်နေသလိုစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရက်သားတေဆုံးမှုတွေလည်းရှိနေပါတယ်။တချိန်တည်းမှာပဲမကွေးတိုင်းပဲခူးတိုင်းနဲ့ထိစပ်နေတဲ့နေရာတွေမှာတိုက်ပွဲတွေကြေပြက်လာနေတယ်လို့ဒေသခံအကဲခတ်တွေကပြောပါရယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းကနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေပြီးတော့အရက်သားတချို့ထိခိုက်သေဆုံးခဲ့တဲ့အကြောင်းရခိုင်စစ်ရေးဆောင်ကြည့်နေသူတူကပြောပါရယ်။စစ်ကောင
်စီဖိအားလေဒါလေကြောင်းတိုက်ခိုက်မှုတွေပြုလို့လာတာလည်းရှိတယ်လို့သိရတယ်။ကျေးရွာတရှုံးမိုးလေးဒါပုံချေတိုက်ခိုက်ခဲ့တာလည်းရှိတယ်။အဲပြီးတော့အဲ့ဒီဒီတိုက်ပုတ်တောင်တိုက်နေချင်းမှရှိတဲ့ကျေးရွာတရှုံးလေးဒါအဲ့ဒီတို့တညောင်းဒီ
Manega Nyani Bangale, Chopu Munaga, Ukin Jiwago, Second Siga, Jafaitane, Bonjagerajan, Yada, Lutamane, the Songerello, Ukin did that country got Piore. Dabi, Second Siga, Chopu Ma, Yida, and I repeat in a bee. Dear by my way, Second Si Yida, Demo says each or law, Pitin Tarello do got Sapiore.
The Shida Sewa, Chopu, I say, แต่ว่าเลยอาสาดูแลอันนี้ทํามาเพราะสักสักก็เสียเองตัวชื่ออะไรอ่ะทุกทีจริงๆเองตัวชื่อเลยตัวอยู่อะไรอ่ะทีนี้มาสวยอ่ะยิ่งได้เต็มผู้หาสรุปชื่ออ่ะมาเสร็จสิอีหลาวยาวรู้ชื่อนี่แหละปุ๊บมาเช่นมากะแต่เสียเองโอ้โหยังเสียเองตัวที่ได้เนี่ยทําอยู่ชื่อมาเอาเนื้อเพิ่มมาชื่อเลยอ่ะยิ่งได้เต็มผู้จะโชว์เลยอะไรกูจะจับผิวยาวอะไรอ่ะเสร็จด้วย
အဖေမှာကင်းလှဲ့နေတဲ့အဲဒီကဒီတဲ့တင်ဖို့တရှိုးလေးအဲဒီကြောက်ဖြူရောက်လာတယ်။အဲဆက်တွေ့အဖေမှာကင်းလှဲ့နေတဲ့အဲဒီကဒီတဲ့တင်ဖို့တရှိုးရောက်ပြီလို့လဲကြားတယ်။ခုလိုတိုက်ပွဲတွေပြင်းထန်လာတဲ့ကြောက်ဖြူမှာမရေကျုံရင်နဲ့စိတ်ကံအပါဝင်ကြောက်ဖြူထူးစီဝါးရေးစုံစီမံကိန်းရွှေဂတ်စီမံကိန်းတို့လိုတရုတ်စီမံကိန်းတွေအများပြားရှိနေပါတယ်။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ရ
တ်နဲ့ရခိုင်ဘကူးအဆက်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရခိုင်စီရေးလေလာသူတွေကပြောပါတယ်ဒီအပိုင်းတွင်းမှာပဲရခိုင်ဘကူးအဆက်ကပကံကွဲစခန်းနဲ့နတ်တောင်တာဝါတိုင်းစခန်းအပါအဝင်စစ်ကောင်စီတပ်စခန်းတို့ကိုအေဘက်ကသိမ်းပိုက်ထားနိုင်ပြီးတော့ညောင်ကျိုးမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုအေအဖွဲ့ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒါပြင်တိုက်ပွဲပြင်းထန်နေတဲ့ညောင်ကျိုးဘက်ကိုဘုံလာကျဲတဲ့စစ်ကောင်စီရဲ့စစ်တပ်လေကြီး2စီးနဲ့ဒရုန်း4စီးကိုအေဘက်ကပစ်ချလိုက်တယ်လို့ရခိုင်စီးရေးဆောင်ကြည့်နေသူတူကပြောပါတယ်
တဲ့ကြောင့်တာဝါတိုင်းစခန်းကုန်းကိုတင်ပြီးတော့ဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာဒီညောင်ကျိုးတို့ကထိုးစစ်ဆင်နေတဲ့အဲတိုက်ပွဲတို့ပြင်းထန်နေတယ်အဲပြီးတော့အဲ့ဒီမှာတရုံးဘာပေါ့ဒရုန်းလေးစင်းကိုလည်းဒီအိုက်ခတ်တဲ့တို့ကပစ်ချလိုက်ကြလို့ကြားတယ်အဲပြီးတော့ဒီစက်တလေချီ20ပါလေပေါ့အစက်တလေချီ20ကိုလည်းပစ်ချလိုက်ကြလို့ကြားတယ်ပေါ့နော်အဲ့ဒီမှာလေချီပုံမှာပါတို့ရဲ့စက်တာတယောက်ချင်းဒီမှာအမှတို့လက်ချီတစင်းကတော့သူအပေါ်ပါပဲလက်ချီမှာဟိုလက်သွေးတွေပေါ့တကားကလက်သွေးတွေကလက်ချီပုံမှာပဲသူတယောက်ကပွှရှင်ပြီးဆုံးလာတယ်လို့ကြားပြရတယ်အဲနောက်တယောက်ကတော့အဲလက်ချီကပျောက်ကျလာနေပြီးမှာပဲဆုံးသွားတယ်လို့အဲ့လိုမျိုးကြားပြရတာပေါ့နော
်ရခိုင်မကွေးအဆက်ကစစ်ကောင်စီတပ်စခန်းတချို့ကိုအေးနဲ့ပူပေါင်းတပ်တွေကဒီလဇန်ပိုင်းကစလို့တင်ပိုက်ထားပါတယ်လက်ရှိမှာတော့ငဖဲမြို့နယ်တွေကစစ်ကောင်စီရဲ့နိုင်ရီကံဗျူဟာဂုံးစခန်းကိုအရခတ်တော်အေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ်
။အာဟုတ်ကဲ့အဲဒီမကွေးမှာတော့အဲမကွေးတိုင်းဒီငဖဲမြို့နယ်ခြေကအဲနိုင်ရီကံဗျူဟာဂုံးကိုလေဒါအရခတ်တော်နဲ့ဒီအဲဒီမှာရှိတဲ့နေမြခံဒါပြည်သူတော်ကိုတောက်ပြန်ထိုးစစ်ဆင်နေတာတော့ကြာနေပြီ။အဲဒီကလည်းတချို့တက်ဆုတ်လာတာနဲ့တက်ဆုတ်ပြေးတာနဲ့ရှိတယ်လို့ကြားတာပေါ့နော်။
တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအရခတ်တော်အေဘက်ကသုံးတရားသတင်းထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းသုံးတရားထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေတပ်တွေ2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်နေတာပါ။လက်ရှိချိန်ထိရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေကိုအေအေကသိမ်းပိုက်ထားပါတယ်။ကြောက်ဖြူမောင်နဲ့စစ်တွေမြို့နယ်တွေကိုတော့စစ်ကောင်စီကဆက်လက်ထိန်းချုပ်ထားဆဲဖြစ်ပြီးတော့ဒီလတွင်းမှာပဲစစ်တွေမြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေကိုအရခတ်တော်အေဘကထိုးစစ်ဆင်တိုက်ခိုက်နေပါရခင်ဗျာ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေတိုးလာတဲ့တဲ့ရင်ကိုကိုစီသူကပြောပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံဟာမြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံဖြစ်လာပါတယ်ဒီတဲ့ရင်ပြဖို့ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံဟာကမ္ဘာမှာမြေမြုပ်မိုင်းနဲ့စစ်ပွဲအတွေ့ပတ်ကွဲစီတက်တဲ့စစ်လက်နက်အကျဉ်းချံပစ္စည်းတွေကြောင့်ထိခိုက်ဒဏ်ရာရမှုအများဆုံးနိုင်ငံဖြစ်လာတဲ့အကြောင်း My Free မြန်မာအဖွဲ့ရဲ့2024ခုနှစ်မြေမြုပ်မိုင်းစောင့်ကြည့်လေးလာရေးအစီရင်ခံစာမှာဖော်ပြထားပါတယ်။မြေမြုပ်မိုင်းတွေကိုမြန်မာစစ်တပ်အပါအဝင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့လက်နက်ကိုင်အဖွဲ့အားလုံးကအသုံးပြုနေတယ်လို့လည်းအစီရင်ခံစာကရေးပါတယ်။အပြည့်အစုံကိုတော့မန်ညွန်ညွန်လွင်ကတင်ပြပို့ထားပါတယ်ရှင်။
ဖိဂရဲနှစ်ပိုင်းတွင်အတွင်းမြေမြုံမိုင်းနှင့်ပောက်ကွဲစီတတ်တဲ့စစ်လက်နက်အကျဉ်းချံပစ္စည်းတွေကြောင်းထိခိုက်ဒဏ်ရာရခဲ့သူအရေအတွက်ဟာ2023ခုနှစ်ထဲကောက်ယူတဲ့စီးရင်စရာတွေအရတော့1000နဲ့ဆက်3ခုနှစ်ထဲကောက်ယူတဲ့စီးရင်စရာတွေအရတော့1023ခုနှစ်ထဲကောက်ယူတဲ့စီးရင်စရာတွေအရတော့1000နဲ့300ရှိတဲ့အကြောင်း
ဒီအရေးအတွက်ဟာဆီးရီးယားနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာထည့်ပုံများပြီးမြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေကိုလက်နက်ကင်အဖွဲ့အစည်းပေါင်းစုံကအသုံးပြုနေတဲ့အကြောင်းလည်းပြောပါရယ်။
အရင်ကလည်းမြန်မာဟာမြေမြုပ်မိုင်းကြောင့်တည်ဆုံးသူဦးရေမြန်မာတဲ့အထက်မှာရှိပေမဲ့တခြားပြည်ပခါဖြစ်နေတဲ့ယူကရိန်း၊ဆီးရီးယား၊ယေမန်စတာတွေရဲ့အနောက်မှာပဲရှိတာပါ။ဒါပေမဲ့ဒီနှစ်မှာတော့မြန်မာနိုင်ငံမှာမြေမြုပ်မိုင်းကြောင့်အရက်သားထိခိုက်တည်ဆုံးမှုဟာတခြားတိုင်းပြည်တွေထက်ပိုများတာကိုကျွန်တော်တို့ရေတွက်ပြီးသိခဲ့ရပါတယ်လို့ပြောဆိုသွားတာပါ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြေမြုပ်မိုင်းနဲ့ပောက်ကွဲစီတတ်တဲ့စစ်လက်နက်ပစ္စည်းအကျဉ်းချံကြောင့်ထိခိုက်သေးဆုံးမှုဟာနေ့စဉ်တရက်ကို300နှုန်းရှိတယ်လို့လည်းအစင်ခန်းစာမှာဖော်ပြတာပါ။1996ခုနှစ်ကနေ2023ခုနှစ်အတွင်းထိခိုက်ဒဏ်ရာရခဲ့သူ9,000တရာကျော်ရှိခဲ့ပြီးအဲ့ဒီအထက်က9,000ခုနရာကျော်ဟာမသန်စွမ်းနဲ့ဒုက္ခတာဘဝနဲ့ရှင်သန်ရပ်တည်နေက Shamu, ICBL, Ne, Ledwin Samuel de Gabalun Saya, a sing has I yet to say to buy Ne Pipare. Lenaga in Petipakari, Pipwani, Mimanayama, Mimumai, and Yene, Tigai Mushi, Munebaum, Taya Guse, Shira Tau, Time Yen near the Wedjoha, and Yen Shire Niari Pinide, Lule, a sing has a map, Popiavare. Sitaga Anam thinking, Natangune, Nuimala. Kaukan yare sin rune sae, mubound de ya niba, bodulare, lure, sinka sama yita tavare. Natown nesset ligune drain, peering out jamae when some who beat it, say on sigan as a conaniama, me mu mindjao, tigai daya yatu rigu, guda pigay abi, nesset ditama nitain du rigaro, Bangladesh, tine, de yoning and rima, dwaya guda kerare shide, lule suare. လွန်ခဲ့တဲ့2023ခုနှစ်တွင်အတွင်းရခဲ့တဲ့မှတ်တမ်းတွေအရတော့ပောက်ကွဲစီတဲ့စစ်အကျွင်းအကြံနဲ့မိုင်းတွေကြောင့်ထိခိုက်ဒဏ်ရာရသူအများစုဟာအရွယ်ရောက်ပြီးအမျိုးသားတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း2023ခုနှစ်မှာပောက်ကွဲစီတဲ့စစ်အကျွင်းအကြံလက်နက်တွေကြောင့်ဒဏ်ရာရသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးပဋိပက္ခဖြစ်ပွားခြင်းတွေမှာထိခိုက်သေးဆုံးမှုနှုန်းပိုများလ ကျွန်တော်တို့ရဲ့ပြည်ထောင်စုကြီးစစ်တေရာဂိုင်နှုံနဲ့ကလင်းငယ်စစ်တေရာဂိုင်နှုံပါဝင်တဲ့အကြောင်းအစဉ်ခန်းစာမှရေးသားထားပါတယ်ဒီကိန်းဂဏန်တွေဟာအတီးပြုတ်ချက်ရတဲ့အစဉ်အချက်လက်တွေကိုအခြေခံထားတာဖြစ်ပြီးအမှန်တကယ်ဆိုထိခိုက်သူအရေအတွက်ဟာဒီထက်ပိုများနိုင်တယ်လို့လဲဒေါက်တာဖွန်ကျူဝန်းကပြောပါတယ် မြေမြုပ်မိုင်းနဲ့စစ်ပွဲအတွင်းပောက်ကွဲစီတတ်တဲ့စစ်လက်နဲ့အကျဉ်းချံပစ္စည်းတွေဟာတိုက်ပွဲတွေရပ်သွားပြီးငြိမ်းချမ်းတဲ့ကာလအထိလူတွေကိုဒုက္ခပေးနေတဲ့အကြောင်းလဲပြောဆိုသွားတာပါရှင်
မြန်မာနိုင်ငံဟာမြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံဖြစ်လာတဲ့သတင်းပေးပို့ချက်ကိုတော့မန်ညွန်ညွန်လင်းကပြောပြပေးခဲ့တာပါဘုဒ္ဓဘုညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်မကြာခင်ထောက်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့ဘုဒ္ဓဘုညာရဲ့တင်ဆက်ပေးနေကြအပတ်စဉ်
YouTube Seminar Lisagaro, youtube.com/VOA Burmese Pipare.
မေလာကြကြမှာတော်တော်ရှင်များရှင်ဗီယိုအမေရိကန်တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ26ရက်ဗုဒ္ဓဘုညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်9:00ကနေစနေအထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုညာတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အယ်ဒီတာ ခင် မှာ တော့ အရင် ဆုံး editor နဲ့ ဆွေးနွေးခဲ့ အစီအစဉ်ကို ထုတ်လွှင့်ပေးမှာပါအစကတည်းကမြန်မာတွေတိတ်အားမရခဲ့တဲ့အမေရိကန်ရဲ့အခုအညီအခုရက်ဆိုင်သွားပြီဆိုတော့မြန်မာဒီမိုကရေစီအရေးတော်ပုံရှေ့အလားလာဘယ်လိုရှိနေပါသလဲ Ludu Adane, Johnson Durea, don't touch a drigo, check Camiro, Kudabaye, Edidane, Sunuga, Sisema, Mamia, the Sangani, Bio, Ujos, and Dago, Mimia Sunit Havarish.
Minglava Ujos and Nashi,
Minglava.
The American Nepat the Pium Yama, Yima, the Aguni, Yalai Dario, Mapiogema, a year bigger Aguniria.
American bigger Kunigu to get Nitong Ayakin allowed the look. Lekanel do you think Messia would be our Masuma Bumia that pit a loop Jojare. The two are below Jolly to get American Tidia Kuni Pimes, Ukraine would be there a share and love with Pimes, the manning my chinny piano, he looked Jojare to Jolly. Chini Bello Biamunas or Namuk, where we got see the two are. I know that Tidia could be in second with Pilgora Jabi Linum Camulu Pioja. The Chen the two are ever. I know American Tidia will be Kunina Swim, Yamanangha, the young American Nangan Jama, Jagan Simi, Proxy Battlefield, Pinio, Suyo, Pioja, Alessia, Sura. They be your Tidia American Gakunim Pig, Daddy Billion. The Giza will make web your tracker up chilling mellow, so that's the Jua much chayaway. Down at American Ha, through a bomber act, my test winter, and your man and air, a democracy, but they build the borough, Bubiokan, Malo, Melo, Rocha Magare, Pido Arima. Sanamu talk about humanitarian and other forms of non lethal assistance to Jita. Sanamu talk about our hope with our Jamaica Gizari, Varipina, Banya, Pambu. Non lethal assistance to Ragizama Tonai in Azu Rebecca, Sikons go, Tiny Hell Rebecca, Nolinga Yaraga, my drone go, Tinchok Nine there, Kuni Mu, Nobido, Sitaka, Bunga Jemers, early warning system, Jutin, the DP system, you, A Bunga Mu, La Kuni Pimelo, Nolinga Yara, Sango Java, to the level area together, Pimlake, Kaka, Dasi, Sierra. ကုနာပြောသလိုပဲပေါ့လေသူတို့မှလည်းအကန့်သတ်ရှိခဲ့တဲ့အတွက်ကြောင့်သိတိတရားအောင်မရှိခဲ့ဘူးလို့ပဲပြောမှာဖြစ်ပါတယ်လူကပြောကြတာပေါ့လေအခုဒီသမရထရမ်အစိုးရတက်လာပြီးတော့ပြပအထောက်ပံ့နေရလိုက်တဲ့အပေါ်မှာလေတချို့ကတော့တော်တော်လေးကိုစိတ်ပြအားငယ်ကြတယ်လို့သိရပါတယ်စိတ်ပြအားငယ်ဆိုတာစိတ်မျောလင်းခဲ့တဲ့လူတွေကတော့အားငယ်မှာပဲဒါဘာဝပါပဲဘယ်ရမှာဆိုစိတ်မျောလင်းချက်မြင့်မာထားပြီး ရောက်တယ်အများကြီးရှိတယ်ဒါပေမဲ့အဲ့လိုဖြစ်မလာတဲ့ကစိတ်ပြက်ပြီးတော့ပြောလာတဲ့အဆန်ကလေးပဲကျွန်တော်တို့ကြားခဲ့ရတာပဲဆိုတော့ဒီလိုပါပဲအမေရိကန်ဖြစ်ဖြစ်ဗတ်တန်ကန်ရဲ့အကူအညီဖြစ်ဖြစ်အဲ့လိုမျိုးလင်းခဲ့တဲ့လူတွေကတော့စိတ်ပြက်မှာပါပဲသို့တော်လည်းပဲမမျောလင်းတဲ့လူတွေကတော့ဆက်တိုက်နေရပဲသူတို့အလုပ်ကိုသူတို့ဆက်လုပ်နေရပဲအဲ့လိုဆက်လုပ်နေလို့လည်းပဲဒီဘက်မှာအစိုးရပြောင်းပြောင်းမပြောင်းပြောင်းမူပြောင်းပြောင်းမပြောင်းပြောင်းသူတို့ဆက်တိုက်နေလို့သူတို့နေမြန်မာအောင်မြင်မှုတွေရနေတယ်ဆိုတာလည်းပဲကျွန်တော်တို့သတင်းတွေထဲမှာအများအားတွေ့နေရတာဖြစ်ပါတယ်ဆိုတော့စိတ်ပြအငင်မှုကတော့သိပြီးတော့ထိရောက်တဲ့အခြေအနေတော့မဟုတ်ပါဘူးဆက်လုပ်တဲ့လူတွေကလည်းလုံနေအောင်တွေ့ရတယ်လို့ပြောမှာပ
ါနောက်တချို့သုံးသတ်တာတွေကိုလည်းတွေ့ရပါတယ်ဒီမြန်မာအရေးကိုပေါ့တရုတ်လက်ထက်ကိုလုံလုံလည်လည်ပစ်ထားလိုက်တယ်ဆိုပြီးတော့သုံးသတ်တာတွေလည်းရှိပါတယ်
အစကလေးကလည်းအမေရိကန်ဟာမြန်မာကိုတရုတ်နဲ့ဝေခွဲပြီးတော့ခွဲဝေမျှယူမယ်ဆိုတာတခါမှမပြောခဲ့ပါဘူးစီစဉ်ခဲ့တယ်ဆိုတော့လည်းမတွေ့ပါဘူးအမေရိကန်ဝါရင်သံတမန်တွေပဲကျွန်တော်ကိုယ်တိုင်မေးဘူးတဲ့သူတို့ကမြန်မာနိုင်ငံဟာတရုတ်အတွက်စီးပွားရေးအတွက်သိအရေးကြီးတယ်တရုတ်ရဲ့ the sphere of interest ဖြစ်တယ်ဆိုတာငါတို့လက်ခံတယ်သိတယ်နားလည်ဆိုပြီးသူတို့ကိုယ်တိုင်ပြောပါတယ်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးကတရုတ်မြန်မာနယ်စပ်ကိုသွားပြီးတော့အဲဒီညင်ညာရေးကိစ္စမှာသွားဖို့လှုပ်တော့ဖို့တော့မှတရုတ်ကဟန်တာခဲ့တယ်ငါတို့ဒေသဖြစ်တယ်ငါတို့နဲ့ပတ်သက်တဲ့မင်းမလာနဲ့ဆိုလို့မသွားပဲနေခဲ့တာရှိပါတယ်အဲ့ဒါကိုကြည့်ရင်အမေရိကန်ဟာတရုတ်နဲ့မြန်မာနိုင်ငံထဲမှာဝေစုခွဲဖို့ဆိုတာသူတို့မစဉ်းစားပါဘူးမြန်မာနိုင်ငံညင်ညာပြီးတော့ဒီမိုကရေစီဖြည့်ရေးကိုသာအမေရိကန်လိုလားဆိုတာပေါ်လွင်ပါတယ်ဆိုတော့တရုတ်ကတော့မြန်မာနိုင်ငံကိုသူတို့ရဲ့ကျိုးစီဝါဒီအစိမ်းဝင်စားတဲ့နေပြည်အဖြစ်သံပတ်ထားရဆိုတာလူတိုင်းသိကြပါတယ်တချို့သုံးသပ်သူတွေကဆိုလို့ရှိရင်အဲဒါမြန်မာကိုသူတို့ back yard ပေါ်လေနောက်ဖိချံဖြစ်နေ chance ကိုခတ်ထားတယ်လို့တော့မှသုံးသပ်ပြီးတော့ပြောရပါတယ်ဒါလည်းပဲတကယ်တော့သမိုင်းကမဆန်းပါဘူးအမေရိကန်ကိုနှိုက်ကလေးတစ်ချိန်လုံးက Latin America taiku uyoba daidare neche la re chain ba nya ma american tamna monro ga monro doctrine thu pi lo latin america hu tu mya re mla ne so la myo re so lut khet pu ba re so da ga ro daingan daga tamai ma sim de mya phit ba re so ro deuk ga deuk la the ma long wa chan la tha re so ra de le be deuk ga ro pu pi lo lwon mo nai de chain ni si ni ya bo le a yin ga le si de aku le be lo lo se si ni ya phit ba re
အဲ့အိန္ဒိယကရောသူကတရုတ်ကိုတံပြန်ပြီးတော့ထိမ့်ညိနိုင်တဲ့အနေအထားရှိပါလား
အိန္ဒိယဟာတရုတ်လိုပဲမြန်မာနိုင်ငံရဲ့အနောက်ဘက်ကသိအင်အားကြီးတဲ့အင်အားကြီးနိုင်ငံဖြစ်ပါတယ်အခုဆိုရင်ကမ္ဘာမှာလူကြီးလည်းပဲသိများပြလာပြီးဖြစ်တဲ့စီးပွားရေးအရန်တိုးတက်လာပါတယ်ဒါပေမဲ့သူကတရုတ်ကိုထိတိုက်ဖြစ်လို့ဟာမရှိပါဘူးမြန်မာအိန္ဒိယပတ်သက်လို့သူတို့မြောက်ပိုင်းမှာတော့နေဆိုတင်အချင်းချင်းတရုတ်နဲ့အိန္ဒိယကမှ clash တွေဖြစ်တဲ့မြန်မာနိုင်ငံအပေါ်မှာတော့သူတို့နိုင်ငံတစ်ခါမှလည်းပဲအဲ့လိုဖြစ်တော့မတွေးရပါဘူးအိန္ဒိယကမြန်မာနိုင်ငံမှာလုပ်နေစီးပွားရေးကိုဘယ်သူမှမထိခိုက်စေပဲတရုတ်ကလည်းထိခိုက်စရာမလိုပဲစူနီသူဟန်နဲ့သူလုတ်သွားခြင်းတဲ့သဘောရှိပါတယ်အာအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ဖို့အတွက်ဒါရခိုင်ဘက်မှာတရုတ်ကအခြေချလာတဲ့စသဖြင့်ပြောကြတယ်စီးပွားရေးလုပ်ငန်းတွေလုပ်လာတယ်အိန္ဒိယဘာမှမဝေဖန်ပါဘူးသူလည်းပဲသူလုတ်ခြင်းတဲ့စီဘွားရေလုံငန်းကဇမ်ဘက်ဆုံးစီမံကိန်းကိုတိဆောက်နေပြီးလုပ်နေတာပါပဲဘယ်တော့မှသူနိုင်ငံ clash ဖြစ်တယ်ပြည်ပခါဖြစ်လည်းမကြပါဘူးနောက်အိန္ဒိယစိတ်ဝင်စားတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလက်မကြီးဆက်သွယ်ရေးလက်မကြီးလုတ်တာလည်းပဲဘာမှတရုတ်နဲ့ဆင်ရင်ပဲပေါ်လေကန်ရောဇာဖြစ်တာကိုမတွေ့ရပါဘူးဆိုတော့ကျွန်တော်လူရဲသုံးသပ်တော့ပြောရင်အိန္ဒိယဟာတရုတ်ကိုထိတ်တိုက်တိုးလိမ့်မယ်ဆိုပြီးတော့ဘယ်တော့မှဒီရတဲ့ဟာမရှိဘူးလို့ပြောကြတာတွေ့ရပါတယ်သုံးသပ်ကြတွေ့ရတယ
်အဲ့ဒါဆိုရင်ဒီ American Australia Japan နဲ့ India အဲ့ဒီသူတို့ဖွဲ့ထားတဲ့ Quad အဖွဲ့ရပါဘော
Quad ဟုတ်တယ် Quad Quadrilateral Security Dialogue အဖွဲ့ခေါ်တာပေါ့ India သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာဒီသာလုံခြုံရေးအတွက်လေးနိုင်ငံဆွေးနွေးတဲ့အဖွဲ့ဒီအဖွဲ့အစအရေးကြီးပါတယ် American အတွက်အခု American သမ္မတ Donald Trump တက်လာပြီးတော့နိုင်ငံရေးဝန်ကြီးဖြစ် Marco Rubio အစိမတ်ပြုခံရပြီးမကြခင်မှာပဲအဲ့ဒီနိုင်ငံရေးဝန်ကြီး Quad ဖွဲ့ဝင်နိုင်ငံရေးဝန်ကြီးနဲ့သူဆွေးနွေးပါတယ်ဆိုတော့အသေးစိတ်ကိုမသိရတော့လည်းပဲသူတို့ဟာစိတ်အလေးနဲ့ထားတယ်ဆိုတာပြသနေပါတယ်သူတို့အလေးနဲ့ထားတယ်ဆိုတာလည်းပဲတကယ်တော့တောင်တုပ်ပင်လဲဒါ Pacific မှာရှိတဲ့ကိစ္စတွေလုံခြုံရေးဥပမာအပြင် Philippines နဲ့ဖြစ်တဲ့ကိစ္စပေါ့လေတရုတ်နဲ့ဆိုတော့ဖြစ်ပြီးတော့ဂျပန်ဟာဖိလစ်ပိုင်နဲ့ဆွေးနွေးပြီးတော့ဒီနေ့ပဲသတင်းမှလည်းထပ်ပါတယ်သူကဒါကိုသူတို့ပူပေါင်းဆောင်ရွက်မှုပို့ပြီးတော့ခင်ခင်မှလုပ်ရမယ်ဆိုပြီးဒီကနေ့တင်းနေလာနေမှာပဲသတင်းထွက်တာတွေ့ရပါတယ်ထွန်းနီးလောက်ပဲသူတို့အိန္ဒိယသမုဒ္ဒရာဘက်မှာလည်းသူတို့ပြိုင်အဓိကလုံခြုံရေးအတွက်ကြည့်မယ်သို့တော်လည်းပဲဒီမြန်မာနိုင်ငံအရေးကို Quad အဖွဲ့ကဘလောက်အလေးနဲ့ထားလို့ဆွေးနွေးတယ်ဆိုတာကျွန်တော်တစ်ခါမှမတွေ့ရပါဘူးဆိုတော့မြန်မာနိုင်ငံဒီ Indo-Pacific ဒေသမှာပါဝင်တော်လည်းပဲရထိတ်တန်းဦးစားပေးဒေသအဖြစ်တစ်ခုတော့သူတို့ထက်တွက်ဟန်မတူပါဘူးဒီကိစ္စမှာပြင်းပြင်းထန်ထန်ထိတ်တိုက်တူဖို့ရွေရာမရှိဘူးလို့ပဲလူတွေကလည်းသုံးသပ်ကြပါတယ်တခြားကိစ္စပေါ့လေတောင်တုပ်ပင်လည်းဖြစ်မယ်နောက်ပြီးတော့ဒီတိုင်ဝမ်ကိစ္စဖြစ်မယ်ဒါတွေကပို့ပြီးတော့အလင်းနဲ့ထားတယ်လို့ပြောကြပါတယ
်ဒီတော့ဒီပြည်ပအကူအညီတွေမပါတဲ့မြန်မာဒီမိုကရေစီရှေ့ရကလွယ်ကူချုံးမွေးနိုင်ပါမလား
ဒီမိုကရေစီဟာပြည်ပအကူအညီနဲ့ဖန်တီးနိုင်တာမဟုတ်ပါဘူးဒီမိုကရေစီ can neither be imported nor exported တင်းသွင်းလို့မရဘူးတင်ပို့လို့လည်းမရပါဘူးအမေရိကန်ဝဲကြီးရောလက်တင်အမေရိကမှာဒီမိုကရေစီဖြစ်ထွန်းနေတဲ့နိုင်ငံတွေလို့သာသူများပြည်ပအကူအညီနဲ့သာဒီမိုကရေစီဖန်တီးလို့ရရင်ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံတွေအများကြီးဖြစ်နေပြီကွာသို့တော်လည်းပဲဒီမိုကရေစီဆိုတာသူ့ကိုပြည်တွင်းကကိုယ့်ဟာကိုယ်လှုပ်ရတာပါမြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုစစ်ကောင်စီဆန့်ကျင်ရေးတော်လှန်ရေးဆိုရလဲပြည်ပကရင်လုံးဝမပါဘူးအာနာရှင်စတိတ်ကိုမလိုချင်လို့တိုက်လို့ပြည်သူတွေကဥမ်ကြပြီးတော့ထကြွဆန့်ကျင်လာရတာပောက်ခွာလာတာဖြစ်ပါတယ်ဆိုတော့ပြည်ပကရင်ပါပါမပါပါဒီရှိကတော့ဆက်နေမှာပဲဖြစ်ပါတယ်ဒီဟာကတော့သမိုင်းပေါ့လေမြန်မာသမိုင်းဖြစ်စဉ်ဖြစ်ပေါ်တိုးတက်မှုပေါ့ historical development ပေါ့အဲ့လိုဆက်လက်ပြီးတော့တိုးတက်မှာသာဖြစ်ပါတယ်အဓိကကတော့ပြည်သူရဲ့စီးလုံးညီညီညွတ်ညွတ်နဲ့ဘယ်လိုလုပ်ထိုင်စေဆိုတဲ့ပုံမှာသာမူတည်မယ်လို့လူတိုင်းကယုံကြည်ကြပါတယ်ဖြစ်စဉ်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ
်ဗျာ
American Aguni Mabari, Myanmar Democracy, Sure Council, Editane, Sunigan Sisema, Ujazanago, Mamia, the Sianga, Mimia, Dinsa Pigiraba. A girl, Agaza, Ganago, Matongu, Pigima, Jansi, a season or let Pigamare. Rakai dying that Jansiali, Pite, Gomia, Soha. A kaka, Miu Miu, Jagani, Biro, American Soyaga, Bait at Fulbright, Dinado, then Sushin, the Yapilagabare. ကိုပြစ်တင်တဲ့အရာကိုတစင်စင်ဒီဇိုင်းမမတ်လုပ်ရင်းဘာမှစိုးဖြစ်နိုင်တဲ့ဆိုရာလဲသူကပြောပါတယ်။ကျောင်းဆရာလေးကိုမြစ်စိုးတယောက်ဘလို့တွေစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတာကိုမက်ကင်လေးကနေပြီးတော့ဂျန်စီလူငယ်တွေအတွက်ဆက်သွယ်စကားပြောပေးထားပါတယ်။
ကျန်စီတို့ဒီလူငယ်လေးကတော့အမေရိကန်အစိုးရကပေးတဲ့ဖူးဘရိုက်ပညာတော်သင်စုရထားတဲ့လူငယ်လေးပါသူဒီပညာတော်သင်စုကိုမရခင်တော့ဆိုလို့ရှိရင်ပညာတော်သင်စုတွေရဖို့အတွက်အထက်တစ်ခါကဘလို့တွေလျှောက်ခဲ့ရတယ်ဆိုတဲ့အကြောင်းအခုပဲပြောပြသွားတာပေါ့နော်ဆိုတော့ဒီလူငယ်လေးကလေးတစ်ဖက်မှာလည်းသူကဒီမြန်မာနိုင်ငံမှာရှိတဲ့ကလေးငယ်လေးတွေကိုပညာသင်ကြားပေးနေတဲ့ကျောင်းဆရာလေးဖြစ်တယ်ဆို
တန်ပေါ့နော်ပြောမှာအဲ့ဒီရခိုင်မြောက်ပိုင်းဒီကြောက်တော့ကပြောတယ်ရောမှာပေါ့နော်အဲဒါပြီးလို့ရှိရင်ကျွန်တော်ဟိုကလေးတွေဒီရန်ကုန်မှာအဲ့ဒီဖုန်းကြီးကျောင်းတစ်ကျောင်းမှာပဲကျွန်တော်ဒီရန်ကုန်မှာကျောင်းတနေရတဲ့အဲ့ဒီကျောင်းမှာတော့ပြောပြီး volunteer တော့လုပ်တာအဲ့ဒီမှာဒီမွန်ကြီးကကလေးတွေရောရခိုင်ကကလေးတွေရောကယံကကလေးတွေရောအကုန်လုံးအဲ့ဒီမှာကလေးအဲ့စပေးကြောင်ထွက်ပြလာတဲ့ကလေးတွေလည်းပါတယ်အကုန်လုံးပါတယ်ပေါ့နော်အဲ့ဒီမှာကလေးအတန်းဟိုလေးတန်းလားမသိဘူးမအဲ့ဒီတော့ကလေကျွန်တော်တန်းတော့1000စလေးတော့ကပေါ့နော်ပြီးလို့ရှင်အဲ့ဒီကဒီဆရာဆရာမတွေနည်းနည်း teacher training ပေးရယ်ပြီးလို့ရှိရင်ကျွန်တော်ဒီ new educational highway ဒီ NEH နဲ့တက်ပြီးတော့လုပ်ဖြစ်တယ်ပေါ့နော်အဲ့တော့အတန်းတွေကတော့ဆုံးပါတယ်တန်းတွေကတော့ဆုံးပါတယ်ဟုတ
်ရခိုင်ပြည်နယ်နေရာနဲ့မှာစတင်ကြပေးနေတဲ့ဒီကျောင်းဆရာလေးကပညာတော်သင်စုတွေရဖို့အတွက်ဘလို့ရပြင်ဆင်လျှောက်ထားခဲ့ရတယ်ဆိုတာကိုလည်းနားထောင်ကြည့်ပါဦ
း Lanquin scholarship စာပြတော့တော့ပထမဆုံးစာပြီးတော့ join လိုက်တယ်ပေါ့နော်အဲ့တုန်းက English test မှာကျွန်တော်အဆင်ပြေခဲ့ဘူး Lanquin ကိုနှစ်နှစ်လောက်စတိုင်လျှောက်လိုက်တယ်လျှောက်လိုက်ပြီးတဲ့အခါကျမှဒီ2022မှာဒီ Fulbright ကို Fulbright corner ပေါ့နော်အဲ့တော့ကျွန်တော်ကဒီအဲ့ဒီတုန်းကတိုက်ပွဲတွေရခိုင်ဖက်မှာတိုက်ပွဲတွေလည်းအများကြီးဖြစ်ဟိုပြန်ပြီးတော့ tension တွေကနည်းနည်းမြင့်လာတဲ့အချိန် Fulbright deadline ကနေပြီးတော့ paper 3 layer ပဲကျန်တော့တယ်မှာအဲ့အချိန်မှာပဲကျွန်တော်မှအဲငါ shop line ပါမယ်လေဟို shop line လို့ဘာမှမဖြစ်ဘူးပေါ့နော်ပြီးလို့ရှင်ဒီ Fulbright ကတောင်းတဲ့ဟာတွေနည်းနည်း adjust လုပ်ပြီးတော့ပြန်ပြီးတော့ shop line တာပေါ့နော
် Fulbright ပညာတော်သင်ဆုလျှောက်တော့လေသူ့မှာအခက်အခဲတွေအများကြီးကြုံရတယ်လीအဲ့ဒီတွေကသူအခက်အခဲဆုံးအကြောင်းအရာတခုအခုလိုပဲပြောပြထားတယ
်ဒီအခက်အခဲတခုဖြစ်ခဲ့တာကဒီ English test တခုဖြစ်တာပေါ့နော်အဲ့ဒါတခုတော့တော့အခက်ခဲဖြစ်ခဲ့ရကျွန်တော်တို့အဲ့ဒါဘာဖြစ်လဲဆိုတော့ဒီကျွန်တော်ចောင်းကကျွန်တော်လုံးနေတဲ့ចောင်းကနေပြီးတော့ကျွန်တော်အဓိကအဲ့ဒီ run နေတဲ့အဲ့ဒီ program ကနေပြီးတော့အဲ့ဒီ lambda ပုံမှာဖြစ်နေတယ် lambda နဲ့ get ပြီးတော့ဆိုတော့အဲ့ဒီမှာ tracker တွေတွားတာရောဘာတွေရောအကုန်လုံး solution ကျွန်တော်ကဒီ test ဖြစ်တဲ့အခါ 2% ဒီ listening ပုံတော့ listening ဖြစ်တဲ့အခါရန်ဒုက္ခရောက်တဲ့ကျွန်တော်အဲ့လိုအနာနေပြီးတော့ကားတွေတွားလိုက်လာလိုက်တွားလိုက်လာလိုက်ဖြစ်နေတဲ့အခါကျတော့အဲ့လိုရန်အာရုံစိုက်ရတယ်ပုံတော့အဆင်ပြေဘူးအဓိကတော့ဒီကျွန်တော်နေတဲ့ဒီ environment ပုံတော့အာဝါကျွန်တော်တို့အဆင်ပြေလိုက်တော့ပါအဲ့တော့တခြားနေရာတွားမယ်ဆိုလို့ရှိရင်တော့ဇာနေရာမရှိဘူးအဲ့လိုတစ်ခုနဲ့တစ်ခုတွားမယ်ဆိုလို့ရှိရင်နည်းနည်းခက်ခဲတယ်လို့ပြောတော့ရတာပေါ့နော်ဟိုအနည်းငယ်မှာဆိုလို့ရှိရင်စစ်တဲ့အဲ့လိုစစ်စစ်တွေပါတယ်ရှိရဆိုလို့ရှိရင်ကျွန်တော်အဲ့လိုမျိုးပေါ့နော
်ရဲရွာအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ပေးတာကလေပညာတော်သင်စုလျှောက်ထားတဲ့နေရာမှာအထောက်အကူပြုတယ်တဲ့
ဒီစေတန်းပိခါစားဒါမှမဟုတ်အခုဆိုလို့ရှိရင်စေတန်းဟိုမတရားသေးဘူးတကယ်လို့ဒီတက္ကသိုလ်ပိခါစားဆိုလို့ရှိရင်အခြေအနေရပေါ့နော်ဒီဒေတာတွေမှာဝင်ပြီးတော့အလုပ်လုပ်ပေးတာတွေကဟိုတော်တော်ကိုနောက်ပိုင်းမှာအကျိုးပေးရလို့ကြော်လို့ရတဲ့ပုံမှာနော်ခုနအခုလိုမျိုးဒီဟို scholarship ရှောက်တဲ့အခါမျိုးတွေမှာဆိုလို့ရှိရင်ပို့ပြီးတော့ပြီးတာရပေါ့နော်ခုနကျွန်တော်ရဲ့ဒီအတွေ့အကြုံတွေပါတွေဆိုလို့ရှိရင်လေသူတို့မှာဒီ Fulbright scholarship ရှောက်တဲ့အခါဆိုလို့ရှိရင်လေအဓိကဒီ relevancy ကမျိုးတော့ဒီအလုံးငန်းကို6မန်းနေပင်နဲ့နေပြီးတော့အနည်းဆုံး2 year experience ရှိရမယ်ဆိုပြီးတော့ပါတာဟိုမှာအဲ့တော့ဒီ experience ကတော့မဖြစ်နေကိုလိုရပေါ့နော
်သူလိုပဲမြန်မာပြည်မှာရှိတဲ့လူငယ်လေးတွေကိုလည်းကိုဖြစ်ချင်တာကိုဒီဇိုင်းမမတ်လုပ်ဖို့အတွက်အခုလိုအားပေးထားသေးတယ
်ရှောက်လိုက်လို့ရှိရင်ဟိုတခါတည်းရမယ်ဆိုတော့ယုံကြည်ချက်ထက်ဟို process ကိုယုံကြည်ဖို့ပေါ့နော်ဒီ process မှာ dissensions ကိုကိုတိုးတက်အောင်ဘယ်လိုလုပ်မလဲကိုရဟိုလက်ဟာနေတဲ့ဟာတွေကို
ဟိုကိုယ်တိုင်မသိနိုင်ဘူးဆိုရှင်ဒီတဲ့သိနိုင်တဲ့လူတွေနဲ့ဟိုချန်ကပ်ပြီးတော့အဲ့လိုမျိုးကြောကြည့်တာဟိုအကူညီလှမ်းတောင်းတာတို့ဘာတို့လုံတဲ့နယ်လုံးနေတယ်မှာဟိုဖြစ်နိုင်လို့ရှိရင်ပေါ့နော်ကိုသွားချင်တဲ့ကိုကိုကိုဟိုဒီဇိုင်းမဲ့မဲ့စူထားပေါ့နော်ကိုရစိတ်အောင်ရုံဒီဇိုင်းမဲ့စူပြီးတော့သွားတာပဲအကောင်းဆုံးဖြစ်တယ်ပြီးလို့ရှိရင်ဟိုရောက်မှာပါကိုသွားတဲ့လန်းစင်လို့ကိုရောက်မှာပါကိုသွားချင်တဲ့ကိုကိုလည်းကိုအချစ်ဖြစ်မှာ
ကေဂျင်စီတို့ရဲ့အမေရိကန်အစိုးရကပေးတဲ့ဖူဘရိုက်ပညာတော်သင်ဆုနဲ့အမေရိကန်မှာပညာသင်ယူနေတဲ့ရခိုင်ပြည်နယ်ကကျောင်းဆရာလူငယ်လေးတယောက်ကြောင့်ကြားခဲ့ကြရတာပါရှေ့တစ်ပတ်တည်းကြားလို့ရှိရင်လည်းဂျင်စီတွေအတွက်ဂျင်စီစီစဉ်ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ပေးကြပါဦးနော်နောက်တစ်ပတ်မှာပြန်ဆုံကြပါမယ်တတ
အခက်အခဲတွေကြားကနေပြီးတော့အမေရိကန်ပညာတော်သင်ဆုရခဲ့တဲ့အကြောင်းဂျန်စီအစီအစဉ်မှာမက်ကလေးကတင်ဆက်ပေးခဲ့တာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလဲအရောက်ပါပြီအမေရိကန်သူရဲကောင်ဥယျာဉ်မှာအမေရိကန်ကအာဖရိကနွယ်ဘွားလူမဲအမျိုးသားတွေရဲ့ရုပ်တုတွေကိုထားရှိသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်နိုင်ငံလက်ရွေးစင်အသင်းမှာပြန်ကစားဖို့အဆင်သင့်ဖြစ်နေပြီလို့ Real Madrid ဂိုးသမားကပြောလိုက်ပါတယ်အီတလီနိုင်ငံက Alpine ကမ္ဘာဖလားနှင်းလျှောစီးပြိုင်ပွဲမှာတော့ Michaela Schifrin ကအနိုင်ရပြီးတော့စံချိန်သစ်တင်နိုင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကနယ်ပယ်အသီးသီးမှာထင်ရှားကြော်ကြားတဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့ပြုလုပ်သွားမယ်အမေရိကန်သူရဲကောင်းဥယျာဉ်မှာအမေရိကန်ကကမ္ဘာကျော်အားကစားသမားတွေဖြစ်တဲ့မိုဟာမက်အလီနဲ့ကိုဘီဘရိုင်းအန်ပါဝင်အာဖရိကနယ်ပယ်အမေရိကန်လူမဲ့မျိုးသားတွေရဲ့ရုပ်တုတွေကိုလည်းထားရှိသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်သမ္မတအီမီရိုမှာဂျာသာပရီးနေ့ကကျင်းပခဲ့တဲ့ Black History Month လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကအာဖရိကနယ်ပွားတွေကိုဂုဏ်ပြုထားတဲ့လူမဲသမိုင်းတင်လအခမ်းအနားမှာသမ္မတထရမ့်ကအဲ့လိုကတိပြုပြောကြားခဲ့တာဖြစ်ပြီးတော့သူနဲ့အတူကမ္ဘာကျော်ဂေါက်သီးသမားတိုက်ဂါ-ဝုဒ်စ်လည်းထည့်ရောက်ခဲ့ပါတယ
် During Black History Month we pay tribute to these heroes and to so many others but not simply
လူမဲသမိုင်းတင်လဖြစ်တဲ့ဒီလအတွင်းကျွန်တော်တို့အနေနဲ့အဲ့ဒီသူရဲကောင်းအနေနဲ့အတူအခြားသူရဲကောင်းအများအပြားကိုဂုဏ်ပြုကြတာဖြစ်ပါတယ်ဒီလိုဂုဏ်ပြုတာကလည်းသူတို့ဟာလူမဲသူရဲကောင်းတွေဖြစ်လို့ပဲမဟုတ်ပဲသူတို့ဟာကျွန်တော်တို့အားလုံးကိုအလွန်အားကျစေခဲ့တဲ့တကယ့်အမေရိကန်သူရဲကောင်းတွေဖြစ်တာကြောင့်ပ
ါဘောကျော်ကောင်းသီးသမားတိုက်ဂါ-ဝုဒ်စ်ကတော့ဒီခမ်းနားကိုတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
် Hey, it's an honor to be here. It's an honor to be here with you Mr. President.
ကျွန်တော်အနေနဲ့အခုလိုဒီခမ်းနားကိုတက်ရောက်ခွင့်ရတာဂုဏ်ယူပြီးသမ္မတထွန်းနဲ့အတူရှိရတာအလွန်ဂုဏ်ယူနေမိတယ်လို့ခင်ဗျားတို့အားလုံးနဲ့ဒီလိုအခမ်းနားမှာအတူရှိရတာဂုဏ်ယူပါတယ်
အဲ့လိုဂုဏ်ပြုသွားမဲ့သူတွေထဲမှာအမေရိကန်လူမဲအောက်သားသမားတွေတဲကကမ္ဘာကျော်လက်ဝဲသမားမိုဟာမက်အာလီနဲ့ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းတို့အပြင်အမေရိကန်ဘေ့စ်ဘောကစားသမားဂျက်ကီရောဘင်ဆန်ရဲ့ရုပ်ထုကိုလည်းထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်အခုပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျင်ကိုတော့ပြည်နယ်တော်များများကလှုပ်ချင်နေကြပြီးတော့ဘယ်မှာလှုပ်သွားမယ်ဆိုတာကတော့စီစစ်ရွေးချယ်နေတုန်းပဲဖြစ်တယ်လို့ပြောပါတယ်ခင်ဗျာပရီးမီယာလိဂ်မှာတော့မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကအသင်းအနေနဲ့၅နှစ်သက်သက်အရှုံးပေါ်ပြီးတဲ့နောက်ပုံကြားစိတ်တွေရှော့ချတဲ့အနေနဲ့အသင်းမှာရှိတဲ့ဝန်ထမ်းနောက်ထပ်150ကနေ200လောက်ကိုထပ်ပြီးတော့ရှော့ချသွားမယ်ဆိုပြီးတော့ဖေဖော်ဝါရီ24ရက်နေ့ကကြေညာပါတယ်ဒါဟာမနစ်ကဝန်ထမ်း150ရှော့ချပြီးတဲ့နောက်ထပ်ထပ်ရှော့ဖို့လုပ်တာဖြစ်တယ်လို့လည်းပြောပါတယ်ဗြိတိန်နိုင်ငံကဘီလီယံနဲ့တထေးကြီးဆာဂျင်ရက်ကလစ်အသင်းရဲ့ပိုင်ဆိုင်မှုရှယ်ယာ25ရာခိုင်နှုန်းကိုမနစ်ကဝယ်ပြီးတဲ့နောက်အသင်းရဲ့ကုန်ကျစရိတ်တွေကိုရှော့ချတဲ့အနေနဲ့အခုလိုထပ်ပြီးတော့လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ရီယယ်မက်ဒရစ်အသင်းရဲ့ဂိုးသမားသီဘိုကိုတွားဟာသူ့အနေနဲ့ဘယ်လ်ဂျီယံလယ်ရေးစင်အသင်းမှာပြန်ကစားဖို့အစဉ်မြင့်ဖြစ်နေပြီဆိုပြီးတော့ပြောလိုက်ပါတယ်ကူရောဟာပြီးခဲ့တဲ့ဘယ်လ်ဂျီယံနီးပြဒိုမီနီကိုတက်ဒက်စကိုလက်အောက်မှာလက်ရွေးစင်သင်းမှာမကစားဖို့ဆုံးဖြတ်ခဲ့ပြီးတော့အခုခါမှာတက်ဒက်စကိုကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာကြောင့်သူ့အနေနဲ့လက်ရွေးစင်အသင်းမှာပြန်ကစားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ရှေ့လာမှာကစားမဲ့ယူကရိန်းနဲ့ Nations League Playoff ရှုပ်ထွက်ပွဲစဉ်မှာပြန်အရွေးခံဖို့ပြောင်းလဲထားပါတယ်သူ့အနေနဲ့နိုင်ငံရဲ့လက်ရွေးစင်အသင်းမှာကစားတဲ့အချိန်တွေကိုသတိရမိပြီးတော့အသင်းမှာပြန်ကစားဖို့အဆင်သင့်ပဲလို့ Rio Ferdinand ရဲ့ Interview မှာပြောထားပါတယ်သူနဲ့ဘယ်လ်ဂျီယံနီးပြတဲ့ရူဒီဂါစီယာတို့လည်းစကားပြောခဲ့ကြပြီးတော့နီးပြတဲ့ဂါစီယာကလည်းသူ့ကိုလက်ရွေးစင်အသင်းမှာပြန်ရွေးဖို့ဆန္ဒရှိနေတာဖြစ်ပါတယ်ခင်ဗျာ။နယ်သာလန်နိုင်ငံဘက်မှာတော့နယ်သာလန်ကဒီဖန်နုအသင်းကအာဆင်နယ်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းရော့ဘင်ဗန်ပါစီကိုနီးပြဖြစ်နဲ့ခန်းလိုက်ပါတယ်။ အသက်42နှစ်ရှိဖြစ်တဲ့ Vember C ဟာဒီဘောလုံးရသည့်အစမှာ Hanvi အသင်းနဲ့နနစ်စာချုပ်ချုပ်ခဲ့တာဖြစ်ပေမဲ့ဘန်နုနဲ့ Hanvi တို့ကြားသဘောတူညီမှုရပြီးတော့အခုလိုခေါ်လိုက်တာဖြစ်ပါတယ် Vember C ကတော့သူနဲ့အသင်းကြားမှာရှိတဲ့ထူးခြားတဲ့ဆက်နွယ်မှုကိုလူတိုင်းနဲ့သိကြပြီးတော့အသင်းနဲ့အတူလက်တွဲလုပ်ပြီးအောင်မြင်မှုတွေရဖို့ဆန္ဒတွေအလွန်ပြင်းပြနေတယ်လို့ပြောပါတယ်ဘန်နုအသင်းရဲ့အထွေထွေမန်နေဂျာ Dennis Kloss ကလည်းအသင်းရဲ့အထင်ကြီးကစားသမားတူကိုအခုလိုမျိုးနှီးပြဖြစ်ခန့်နိုင်တဲ့အတွက်အသင်းအနေနဲ့ခြေနှက်မိပြီးတော့ Vember C ကလည်းအသင်းအကြောင်းကိုအကောင်းကောင်းသိတဲ့အတွက်အောင်မြင်မှုတွေရဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိချသိပြီးသူ့ရဲ့နိုင်ငံတကာအတွေ့အကြုံတွေကလည်းကစားသမားတွေနဲ့အသင်းကိုဒီတက်မကတိုးတက်အောင်မြင်အောင်လုပ်နိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်ဘန်နုအသင်းဟာသူ့ကိုနည်းနည်းခွဲစားချုပ်ချုပ်လိုက်တာဖြစ်တဲ့အတွက် Vember C ဟာ2029ဇွန်လအထိအသင်းနှီးပြဖြစ်တဲ့ဆက်ရှိသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာအင်ဒီနိုင်ငံဆက်ဆွေမှာကျင်းပတဲ့ Alpine ကမ္ဘာဖလားနေရှောစီပြိုင်ပွဲမှာတော့ American က Michaela Schifrin ကနိုင်ရပြီးတော့စံချိန်အသစ်တင်လိုက်ပါတယ် Michaela Schifrin ဟာ Slalom နေရှောစီပြိုင်ပွဲမှာခွေးရှားနိုင်ငံက Zrenka Jutic ထက် 3.6 စက္ကန့်အသာနဲ့ပန်းဝင်ပြီးတော့ပိုဆွဲခဲ့တာဖြစ်ပါတယ်ဒါအတူတော့ကမ္ဘာဖလားနှင်းလျှောစီးပြိုင်ပွဲမှာအကြိမ်တရာမြောက်အနိုင်ရတာလည်းဖြစ်ပါတယ်။အပိုင်းကမ္ဘာဖလားနှင်းလျှောစီးပြိုင်ပွဲတွေထဲမှာအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါဘယ်သူကမှအခုလိုပြိုင်ပွဲအရေအတွက်အကြိမ်တရာအထိအနိုင်ရဘူးတဲ့သူမရှိသေးပဲ။မခေလာရှက်ဖရင်ကတော့ပထမဆုံးရတဲ့သူဖြစ်နေစံချိန်တင်ခဲ့သလိုအများဆုံးအနိုင်ရတဲ့ကစားသမားအဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်။သူမတိုင်ခင်ကတော့အမျိုးသမီးတွေဘက်မှာသူနဲ့တနိုင်ငံဒဲသားလင်းစစ်ဘောင်ကအများဆုံးရထားခဲ့တာဖြစ်ပြီးတော့အမျိုးသားဘက်မှာတော့ဆွီဒင်နိုင်ငံကအင်ဘာစတန်မတ်က86ဂျိန်နဲ့အများဆုံးရခဲ့တာပါဒါပေမဲ့ရှက်ဖရင်က2023ဇန်နဝါရီမှာလင်းစစ်ဘောင်ရဲ့စံချိန်ကိုချိုးခဲ့ပြီးအဲ့နောက်နှစ်လအတွင်းမှာပဲအင်ဘာစတန်မတ်ရဲ့ဆယ်စုနှစ်ပေါင်းများစွာတင်ထားတဲ့စံချိန်ကိုချိုးပြီးတော့အများဆုံးဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာဒီကုန်ပြပြိုင်ပွဲသတင်းတွေဘက်မှာတော့စပိန်နိုင်ငံဆဗီလ်မြို့မှာကျင်းပတဲ့ဆဗီလ်မာရသွန်ပြိုင်ပွဲမှာအီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံခဲ့ကြပါတယ်။အကြိမ်40မြောက်ဆဗီလ်မာရသွန်ပြိုင်ပွဲကိုဖေဖော်ဝါရီ23ရက်နေ့ကကျင်းပခဲ့ပြီးတော့နိုင်ငံတကာကမာရသွန်ပြိုင်ပွဲဝင်စုစုပေါင်း 14,000 ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့ပြိုင်ပွဲဝင်ဖို့စည်ရင်ပေးသွင်းတဲ့လူအရေအတွက်ကတော့လွန်ခဲ့တဲ့6လခွဲလောက်ခန့်ကပြည်သွားခဲ့တာဖြစ်ပါတယ်။မျိုးသားဘက်မှာတော့အီသီယိုးပီးယားနိုင်ငံကဆာလမွန်ဘရေဂါက2:05:15နဲ့ပထမရသွားခဲ့ပါတယ်။2020တိုကျိုအိုလံပစ်မီတာ1000ပြိုင်ပွဲမှာရွှေစိတ်ရခဲ့တဲ့ဘရေဂါဟာဒုတိယနေရာကသူနဲ့တနိုင်ငံဒဲတာဒက်ဖီယာအက်ဒစ်ဆူထက်1မိနစ်နဲ့12စက္ကန့်အသာပြေးပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာဒက်ဖီယာအက်ဒစ်ဆူက2:06:28နဲ့ဒုတိယရခဲ့ပြီးတော့မော်ရိုကိုနိုင်ငံသားရေဒါအာရာဘီကတော့2:06:45နဲ့တတိယရခဲ့ပါတယ်။အမျိုးသမီးတွေဘက်မှာတော့အီသီယိုးပီးယားနိုင်ငံကအန်ချီနာလူဒက်စီက2:22:18ပြေးပြီးတော့ပထမရခဲ့ပြီးတော့ပြင်သစ်နိုင်ငံကမန်နန်ထရပ်က2:23:38နဲ့ဒုတိယ၊ကန်ဂျာနိုင်ငံကစင်တီယာကော့စ်ဂေးကတတိယရသွားခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဗုဒ္ဓဘုညာရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတော့မတ်ခင်လေးကဆက်ပြောပြပေးပါရှင
်အမေရိကန်ဆိုရ3စိတ်တွေဆုံးဖြတ်ချက်ကိုအောက်လွတ်တော်မှာထောက်ခံမဲ218မဲကန့်ကွက်မဲ215မဲနဲ့အတီးပြုတ်နိုင်မှုလုံလောက်တဲ့အရေးအတွက်ရဖို့လွတ်တော်ဥက္ကဋ္ဌကစီစဉ်နိုင်ခဲ့ပါတယ်လွတ်တော်ဥက္ကဋ္ဌနဲ့အခြားအောက်လွတ်တော် Republican ခေါင်းဆောင်တွေကတော့ American နေဆက်လုံခြုံရေးမိသားစုတွေနဲ့အလုပ်ကိုင်ဖန်တီးသူတွေကိုဝင်ငွေလျှော့ပေါ်ပေးရေးစွမ်းအင်ကဏ္ဍမှာ American ကပြန်လည်လွှမ်းမိုးထားနိုင်ရေးကမ္ဘာဇက်ခုံပေါ်မှာ American ရဲ့တည်မှုအားကောင်းစေရေးအပြင် American ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေပုံမှန်ထိရောက်စေရေးကိစ္စတွေကိုအကောင့်ထဲဖွင့်နိုင်မှုအတွက်ဥပဒေမူကြမ်းကရည်ရွယ်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်ကိုင်လိုသူနိုင်ငံသားတွေအတွက်ဖိတ်ခေါ်တဲ့ရွှေအောင်ကတ်လို့ခေါ်တဲ့ Gold Card အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင့်ထဲပေါ်မှာဖြစ်ပြီးတော့ဒီသတင်းပတ်နှစ်ပတ်အတွင်းစတင်နိုင်တယ်လို့ပြောပါရယ်ဈေးနှုန်းကတော့ဒေါ်လာ5သန်းဖြစ်ပြီး Green Card လို့အခွင့်အရေးတွေရမှာဖြစ်တယ်လို့နိုင်ငံသားလည်းဖြစ်လာမှာပါလို့သမ္မတထရမ့်ကပြောထားပါရယ်ကုလသမဂ္ဂအကြီးအကဲကြီးကရှီလာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာရိုဟင်ဂျာတွေကိုနိုင်ငံတကာအကူအညီပေးရေးဆွေးနွေးဖို့စီစဉ်ထားပါတယ်ရှင်
တရင်ချင်းစုံကိုတော့မက်ခင်လေးကပြောပြပေးသွားတာပါဗုဒ္ဓဘုရားရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမိုဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့John Dryden တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00တိုင်းကနေ17:00တိုင်းမှာလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်ကျွန်မလေးပါပါThis program has come